ခလိုင်ကျေးရွာအုပ်စုထဲမှာပါဝင်တဲ့ပန်စေးကျေးရွာဟာကိုခိုင်မြို့အခြေစိုက်ခလိုင်ရနယ်လေးနှစ်တည့်ရဲ့အနောက်ဘက်မှာရှိတာဖြစ်ပါတယ်။တိစုံသူဟာအသက်50ကျော်အရွယ်ကွန်ထေးဆိုသူဖြစ်ပြီးဥကောက်မှာလက်နက်ကြီးကြီးထိမှန်တဲ့တံရံနဲ့တိစုံခဲ့တာလို့အိနီချင်းဖြစ်သူပန်စေးရွာသားတို့ကပြောပါတယ
်။လက်နက်ကြီးတွေကတိုက်စပိုက်ကျိုးပဲရွာထဲပေါ်ကျလာတာ။6နာရီတွာအချိန်ခဏနားပြောပါတော့။ဟို6နာရီခွဲ9နာရီဝန်းကျင်လောက်ပေါ့။အဲ့အချိန်မှာကျလာတဲ့တို့အိမ်ရဲ့အပေါ်နားလေးမှာဟိုလောက်ပေါ့ပေး300လောက်ဟုတ်ကွာမယ်ဟုတ်ကြလာတယ်ကြလာတော့အဲသူမိသားစုတွေအချင်းတော့အဲကြလာတဲ့ချိန်မှာမိသားစုတွေကအဲဟိုဘက်အိမ်ကလည်းထွက်ပြေးပြီအဲဒီသူ့အိမ်ကလည်းမိသားစုတွေတော့ထွက်သွားပြီသူကသူကအဲသူမိသားသူဆိုရဲအဲအိမ်ပေါ်တဲ့ဖျားမိတဲ့ထုံပေါ့အဲ့လိုပြောတော့သူကအိမ်ပေါ်တက်ပြီးတော့ဖျားမိထုံမလုပ်တဲ့ချိန်မှာဟိုဘွားလည်းနဲ့ကြီးကြလာတယ်ကြလာသူကအဖျားမိထုံဖို့ဒူးထောက်ပြီးတော့ဖျားရှိခိုးလို့ဖို့ချိန်မှာအလနဂျီဘုံစားပေါ့အဲသူတန်ရံဖောက်ပြီးတော့အဒီအဲဂုတ်မှာပေါ့ဂုတ်မှာလာဖြီးတယ်ဂုတ်တတဲပဲလာမှန်တော့ပွဲချင်းဒီတို့အဲ့ချိန်တော့လနဂျီတွေတိုက်ကြနေတော့နော်ကျတော်တို့လည်းဘူးမဆက်ပြီးရဲဘူးတီမန်ဘူးဘယ်နာတီဘယ်နာကြမှာဘူးပဲဝါမပြောလို့မရနော်
ညပိုင်းမမိတ်သုံးဘွဲ့နဲ့အစိုးရတပ်တို့ဟာခုတ်ခိုင်မြို့အတွက်လွယ်ဆန်းစစ်တောင်ချီတဝိုက်မှာအော်ဂိုလာ26ရက်နေ့မနေ့ကညနေပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခလာရနစ်လေးနစ်နောက်ဖက်ချန်လွယ်ဆိုင်ကြီးရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့တာမှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးကြလို့ကွန်ထေးဆိုသူတည်ဆုံးခဲ့ပြီးသူ့ဇနီးဖြစ်သူကတော့ဒဏ်ရာအနည်းငယ်ရခဲ့တယ်လို့နေအိမ်တချို့လည်းလက်နက်ကြီးစားထိမှန်ပျက်စီးခဲ့ကြောင်းဒေသခံတွေကပြောပါတယ်။ခုတ်ခိုင်ချေဆိုင်မြန်မာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာလို့တမ်းမျိုးသားလွတ်မြောက်ရေးတမတော် TNN ကဒီနေ့ထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်မေးမြန်းတာမှအခုလိုပြောပါတယ
်ကျွန်တော်ပြောချင်တာတစ်ခုံးပဲပြောချင်တယ်လက်တွေ့ PDU ကိုနှောက်ယှက်ဖြစ်ခံနေတာဘယ်လိုဖြစ်ခံနေရလဲဆိုတာပဲပြောချင်တယ်အဲသူတို့နဲ့မနေ့ကလည်းတင်ညာကထုတ်ခဲ့တယ်ဒီတင်ညာကအပေါ်မှာလည်းကျွန်တော်ပြောခဲ့တယ်ရပ်သားကားတွေရပ်သားကြီးတွေနဲ့ပတ်သက်ပြီးဒီနေ့လက်တွေ့နှောက်ယှက်ပြစ်ခတ်ပြလိုက်တာပဲဆိုတော့ကကုတ်ခိုင်တဲ့အဖက်ကစားတဲ့မှာအဲ့ဒီကမှာကျွန်တော်တို့ဖြစ်နေတဲ့ဟာဆိုရင်ကျွန်တော်တို့တွေ့နေတာဒါဘာမှမဆိုင်တဲ့အရက်ကဲလက်နက်ကင်ပြမတင်မဟုတ်တံတော်ရဲ့ဂါရီလည်းမဟုတ်ဘူးဒါမျိုးအကြောင်းမဲ့တဲ့ဆောင်ရွက်နေတာဖြစ်တယ်ဒါမျိုးတော့အပီပီလူလူတရားလုံးဝတော့မှာဝိုင်းဝန်းရှုံချတဲ့လို့ပြီးနေ
ပြီးခဲ့တဲ့အော်ဂူလာ23ရက်နေ့ကလည်းကိုခိုင်မျိုးလွယ်ပယ်စူးစီးကြေးရွာအတွင်းမှာလက်နက်ကြီးကြီးကြလို့နေအိမ်တွင်အိတ်နေတဲ့ကလေးငယ်တူအပါဝင်၃ဦးတံရရခဲ့ပြီးကိုခိုင်စေယုံကိုပို့ဆောင်ထားရပါတယ်ဒီနေ့မနက်ပိုင်းမှာတော့ကိုခိုင်မျိုးကနေလက်နက်ကြီးပြခတ်တန်တွေကိုကြားနေရတယ်လို့ကိုခိုင်ကနေမူဆယ်ကိုသွားတဲ့အိမ်စီကားတစ်စီးလဲကိုခိုင်အထွတ်အမိုက်ပုံအနီးမှာပြစ်ခတ်ခံရပြီးအမျိုးသားတဦးဒဏ်ရာရရှိသွားပါတယ်။ဒါ့အပြင်မန်လွယ်ကျေးရွာအနီးမှာတွဲကားတွေရဲ့ကားဘိန်းတွေပြစ်ခတ်ခံထားရပြီးကားတွေလည်းကန့်လန့်ခံပိတ်ခံထားရလို့ခီးသွွားကားတွေသွားမရဖြစ်နေပါတယ်။တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကိုခိုင်နံဖက်ကကြားမှာရှေ့ရလောက်ထိလက်မဆက်သွေးကြီးတွေပြတ်တောက်နေတာကြောင့်ကျေးရွာသားတွေစာနယ်ဇင်းခါပြက်လက်နေပါတယ်။ရိုက်တာအဖွဲ့တွေကတော့ကြေးရွာမှာလိုအပ်နေတဲ့ရိတ်ခါတွေကိုအော်ဂိုလာ25ရက်နေ့ကတွားရောက်ပူဆောင်ခဲ့တာပါအခုလ18ရက်နေ့ကစပြီးရှမ်းပြည်နယ်ကိုခိုင်မြို့နယ်နှစ်ဖက်ကကြားမှာတက်မတော်နယ်မြောက်ပိုင်းမှာမိတ်သုံးဘွဲ့တိုက်ပွဲကြောင်းလက်မဆက်သွေးကြီးတွေပြတ်တောက်ခဲ့ရတာပါလက်မဆက်သွေးကြီးပြတ်တောက်မှုကြောင်းအစာအိမ်စာတွေပြက်လက်နေတဲ့မန်လွယ်ကြေးရွာပအဝင်ကြေးရွာ၄ရွာမှာနေထိုင်တဲ့သူတွေဟာတောင်ရနဲ့နေသားအလုပ်ကိုလုပ်ကင်ကြသူတွေဖြစ်ပြီးလက်ရှိမှာဆန်နဲ့တောက်သုံးရင်ပြတ်တောက်နေတယ်လို့ပြောကြပါတယ်မန်လွယ်ပန်နေမန်ပိကောင်းခါဆိုတဲ့ရွာလေးရွာမှာလူကြီးတထောင်ကျော်ရှိပြီးလက်ရှိမှာဆန်အလိုအဆုံဖြစ်နေတယ်လို့ကျေးရွာအုပ်စုအုပ်ချုပ်ရင်မှုဦးအိုက်လူကပြောပါတယ
်ဒီစစ်ထဲမှာဖြစ်တဲ့ပြဿနာပေါ့နော်အဲ့လိုအဲပြည်သူတွေလည်းတွာလာလို့မရတဲ့ကိစ္စအခက်အခဲဖြစ်တာပေါ့နော်ဖြစ်တဲ့အခါကျတော့မှဆန်လည်းဝယ်လို့လည်းမရဘူးဆန်ကားတွေလည်းလာလို့မရတဲ့အခါကျတော့အခက်အခဲအများကြီးဖြစ်တာပေါ့နော
်အခုလ24ရက်နေ့ကတော့ကျေးရွာအတွင်းကအသက်60ရွယ်အမျိုးသမီးတူဦးတောင်ရမှာမြင်းခွာရဲရှာရင်မိုင်းထီလို့တည်ဆုံသွားရတယ်လို့ကြေးရွာသားတွေကပြောပါတယ်။အဲ့ဒီကြေးရွာတွေဟာရှမ်းတရုတ်တအန်းပလောင်ကချင်ပမာစတဲ့လူမျိုးပေါင်းစုံနေထိုင်ကြတာပါ။တိုက်ပွဲတွေကြောင့်ကိုခိုင်မှုဆယ်လမ်းမိုင်းတလျှောက်ကြေးရွာစာတင်ကျောင်းတွေလည်းပိတ်ထားရပါတယ်။ဒါ့အပြင်မနေ့ကညနေပိုင်းမှာတိန်းဒီကိုခိုင်လမ်းပိုင်းလွယ်ဆန်းစစ်တောင်နဲ့နတ်ဖကြီးကြားတိုက်ပွဲဖြစ်ပွားခဲ့ပြီးခီးသွွားကားတွေတွာလာလို့မရဖြစ်ခဲ့ပါတယ်။လမ်းတလျှောက်မှာတိုက်ပွဲတွေဟာကြိုကြားကြိုကြားဆိုသလိုဖြစ်နေတာကြောင့်ခီးသွွားကားတွေသတိထားတွာလာနေရပါတယ်။တိုက်ပွဲတွေကြောင့်ပိတ်မိနေတဲ့မန်လယ်ကျေးရွာအနီးကရွာသားတို့ကလည်းကိုခိုင်မျိုးပေါ်ကိုထွက်ပြေးတိမ်းရှောင်လာသူတွေရှိနေတယ်လို့ဒုက္ခသည်တွေထပ်တိုးလာနေပြီးလက်ရှိအချိန်ထိကိုခိုင်မျိုးမှာစစ်ဘေးဒုက္ခသည်2500ကျော်ရှိနေပါတယ်။အော်ဂိုလာ29ရက်နေ့ဒီကနေ့ညနေပိုင်းအထိကိုခိုင်မူဆယ်လမ်းမအခြေအနေကတော့ကိုခိုင်တိုးဂိတ်ကနေခီးသွွားကားတွေကိုပြန်လည်တွာလာခွင့်ပေးထားပါတယ်။လမ်းမတစ်လျှောက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေအရ ခီးသွားကားတွေကိုသွာလာခွင့်အချိန်ကန့်သတ်တဲ့ပိတ်ဆိုတာလည်းရှိပါတယ်။မူဆက်မျိုးမော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးအဖွဲ့ကတော့ည10နာရီကနေမနက်6နာရီထိအဝေးပြေးယဉ်ရန်နာစခန်းမှာခီးသွားယာဉ်တွေကိုဝင်ထောက်ခွင့်ကန့်သတ်ကြောင်းအသိပေးစာထုတ်ပြန်ထားပါတယ်။ကျွန်တော်ကကန်တာပါ။